September 16 ရက်ဒီကနေ့ချက်ပြည်သူသမ္မတနိုင်ငံမှာကျင်းပခဲ့တဲ့ Forum 2000ညီလာခံရဲ့ဒုတိယမြောက်နေ့မှာ Nobel ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်က The Road to Good Governance ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွင်းပြည်ပြင်းနဲ့အုပ်ချုပ်မှုစနစ်တရချမှတ်ဖော်ဆောင်နိုင်ရေးအတွက်ရှောက်လှမ်းရမယ့်လမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ဆွေးနွေးခဲ့တဲ့ပြည်သူလူထုအတွက်ကောင်းမွန်တဲ့အုပ်ချုပ်မှုပေးစွမ်းနိုင်တဲ့အစိုးရကောင်တရဖော်ဆောင်နိုင်ရေးအတွက်ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပထမဆုံးသူဆွေးနွေးခဲ့တဲ့အချက်ကတော့ပြည်ပြင်းနဲ့အုပ်ချုပ်မှုရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဖြစ်ပါတယ
် How much are the people to prepare to give that will decide how good the governance is.
အစိုးရအကောင်လို့ဆိုရမှာအခွင့်အရေးတွေကိုရယူဖို့တင်မဟုတ်ပါဘူးပိဆက်ဖို့လည်းလိုပါတယ်အစိုးရအကောင်တရအနေနဲ့ပြည်သူလူထုအတွက်ဘာလုပ်ပေးနိုင်တယ်လဲပြည်သူလူထုဘက်ကရောအစိုးရအကောင်တရအတွက်ဘာတွေကိုကူညီဆောင်ရွက်ပေးခြင်းနဲ့စိတ်ရှိမလဲဆိုတာကလည်းအရေးကြီးပါတယ်ပြည်သူတွေဘက်ကဘယ်လောက်လုပ်ပေးခြင်းစိတ်ရှိမလဲဆိုတာဟာလည်းအစိုးရအကောင်တရအပေါ်မှာအဆုံးဖြတ်ပေးမယ့်အချက်ဖြစ်ပါတယ်ပြည်သူတွေဘက်ကရောအစိုးရဘက်ကပါနှစ်ဖက်စလုံးအပေးအယူမျှရမှာဖြစ်ပါတယ်အစိုးရအနေနဲ့ဘယ်လောက်လွတ်လပ်ခွင့်ပေးမလဲပြည်သူတွေအပေါ်မှာဘယ်လောက်လွတ်လပ်ခွင့်ပေးမလဲဘယ်လောက်လုံခြုံမှုတွေပြည်သူတွေရှိတယ်လဲဆိုတာဟာလေအစိုးရကောင်းတရားပေါ်မှာမူတည်နေတာဖြစ်ပါတယ
်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်ပြည်သူကနေယုံကြည်စိတ်ချရတဲ့အစိုးရကောင်းတရားဖော်ဆောင်နိုင်ရေးမရှိမဖြစ်လိုအပ်တဲ့အစိုးရကောင်းတရားရဲ့အရေးအချင်းတွေနဲ့ပတ်သက်ပြီးလဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ
် In my country we may not know what good governance is but we certainly have known for many years what bad one is what a bad governance means a bad governance
ကျွန်တော်နိုင်ငံမှာပြည်ပြင်းနဲ့အစိုးရကောင်းတရားအတွေ့အကြုံရှိပေမဲ့လို့လေမပြည်မြင်ခဲ့တဲ့အုပ်ချုပ်ရေးနဲ့တော့ကြုံတွေ့ခဲ့ရပါတယ်ပြည်ပြင်းနဲ့အစိုးရလက်အောက်မှာနိုင်ငံသားတွေဟာသူတို့မျှော်မှန်းခြင်းနဲ့ပန်းတိုင်ကိုအစိုးရနဲ့အတူလက်တွဲရှောက်လှမ်းသွားကြမှာဖြစ်ပါတယ်ပြည်ပြင်းနဲ့အစိုးရဟာပြည်သူလူထုနဲ့ကင်းကွာတဲ့အစိုးရမျိုးမဟုတ်ပါဘူးပြည်သူတွေရဲ့ဆန္ဒကိုဖြည့်ဆည်းပေးတဲ့အစိုးရမျိုးဖြစ်ပါတယ်ပြည်သူတွေရဲ့ဆန္ဒဟာဘယ်လိုရှိတယ်ဆိုတာကိုလည်းအစိုးရကနားထောင်ဖို့လိုပါတယ်အစိုးရကောင်းဆိုတဲ့နေရာမှာကောင်းဆောင်မှုကောင်းဖို့လည်းလိုအပ်တာဖြစ်ပါတယ်
တိုင်းပြည်ကိုအုပ်ချုပ်တဲ့အစိုးရအမျိုးအစား၄မျိုးကိုဒေါအောင်ဆန်းစုကြည်ကအပြားထားပြရမှာတော့အောက်ဆုံးအစ်စ်နိုင်ငံသားတွေကမုန်းတီးတဲ့အစိုးရဒုတိယအစိုးရကတော့နိုင်ငံသားတွေကြောက်ရွံ့ရတဲ့အစိုးရတတိယကတော့ချီးကျူးခံရတဲ့အစိုးရနောက်ဆုံးအကောင်းဆုံးအစိုးရကတော့ပြည်သူလူထုကအစိုးရရှိလို့ရှိမှန်းတောင်မသိဘဲအုပ်ချုပ်နေတဲ့အစိုးရဖြစ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကပြောဆိုဆွေးနွေးသွားခဲ့ပါတယ
် We want a government that is self-effacing butSo aware of its duties and so able to discharge them.
ကျွန်တော်တို့လူလာတဲ့အစိုးရမျိုးကမမာနထောင်လွှမ်းမှုကင်းတဲ့အစိုးရမျိုးတာဝန်ဝတ္တရားတွေကိုအလေးထားဆောင်ရွက်တဲ့အစိုးရမျိုးအဲ့ဒီတာဝန်ဝတ္တရားတွေကိုထမ်းဆောင်ရမှလည်းတိတ်ကိုပြီးပြင်းပြင်းရှိလာတဲ့အတွက်ပြည်သူလူထုကတောင်အစိုးရလုပ်ပေးတာကိုမသိလိုက်တဲ့အနေအထားမျိုးကိုဆိုရမှာပါ။ကျွန်မကဒါကိုမိခင်ကောင်းဥပမာတစ်ဦးနဲ့နှိုင်းယှဉ်ပြလိုပါလေ။မနေ့အိယာထတော့သားသမီးတွေအတွက်မနေ့စာကိုပြင်ထားပေးတယ်အဲ့ဒီမနေ့စာကိုအမေကဘယ်လိုပြင်ထားပေးလဲဆိုတာကိုသားသမီးတွေကမသိလိုက်တဲ့အနေအထားမျိုးကိုဆိုလိုပါတယ်ဒါကိုကျွန်မကမိခင်ကောင်းတူရဲ့ဥပမာနဲ့နှိုင်းရှင်ပြလိုပါတယ်သားသမီးတွေအတွက်မနေ့စာကိုမိခင်ကပြင်ဆင်ထားရမှာသားသမီးတွေထက်နှစ်နာရီစောထားပြီးမိဖို့တဲ့ချက်ပြုတ်ပြီးသားသမီးတွေနိုးလာတဲ့အချိန်မှာမိခင်ကအစဉ်သင့်ပြင်ထားပေးတာကိုမသိလိုက်ရတဲ့အနေအထားမျိုးနဲ့ဆင်တူပါတယ်ဒါကြောင့်အစိုးရကောင်းဆိုတာနိုင်ငံကရှိမှန်းအောင်မသိတဲ့အစိုးရမျိုးကိုပြောတာဖြစ်ပါလေ
။ကောင်းမွန်တဲ့အစိုးရတရအနေနဲ့ပြည်သူလူထုအပေါ်မှာဘလောက်လွတ်လပ်မှုပေးနိုင်လဲ၊ဘလောက်လုံခြုံမှုပေးနိုင်တယ်လဲ၊နောက်ဘလောက်အထိစိတ်ချရမှုရှိနိုင်မလဲဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကဆွေးနွေးပါတယ်
။ How much confidence do the people have in their country? How much confidence do the people have?
ဘလောက်ယုံကြည်မှုရှိကြပါသလဲ။သူတို့နိုင်ငံပေါ်မှာယုံကြည်မှုရှိပြီးနိုင်ငံပေါ်မှာဘယ်လောက်ဂုဏ်ယူကြပါသလဲသူတို့ရဲ့လူအဖွဲ့အစည်းအောင်မြင်မှုအပေါ်မှာလည်းဂုဏ်ယူကြပြီးဘယ်လောက်စွမ်းဆောင်ခွင့်ရရှိသလဲဘယ်လောက်လူပိုင်ခွင့်ရှိကြသလဲဆိုတာဟာအစိုးရကောင်းတရားပေါ်မှာမူတည်တာလည်းဖြစ်ပါတယ်နိုင်ငံမှာခေါင်းဆောင်သူတွေပေါ်လူထုကယုံကြည်မှုရှိကြမယ်ဝေဖန်ရဲကြမယ်စဉ်းစားဆုံးဖြတ်ပိုင်ခွင့်ရှိကြမယ်သူတို့ရဲ့ဝေဖန်မှုတွေကိုလည်းအစိုးရကောင်းတရားအနေနဲ့ နားထောင်ဖို့လိုအပ်ပါတယ်
ပြည်သူလူထုအကျိုးကိုတည်ဖို့နိုင်တဲ့ပြည်သူလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့အစိုးရကောင်တရက်ဖော်ဆောင်နိုင်ရေးပြည်သူစီကရယူနိုင်မှုထက်ပေးဆက်နိုင်မှုတာဝန်ယူမှုအပြည့်ရှိတဲ့အစိုးရအုပ်ချုပ်သူတွေဖြစ်ရမယ်လို့သူအနေနဲ့ယုံကြည်မှုရှိကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီဖော်ဆောင်ရေးခရီးစဉ်နဲ့ပတ်သက်ပြီးလည်းလွယ်လွယ်ကူကူနဲ့ရှောက်လန်းနိုင်မှုထက်အင်မတန်မှခက်ခဲကြမ်းတမ်းမှုတွေရှိနေပါသေးတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်အခုဒေါအောင်ဆန်းစုကြည်အပါအဝင်ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်နေတဲ့အချက်ပြည်သူသမ္မတနိုင်ငံမှာကျင်းပနေတဲ့ Foreign 2000ကိုတီထောင်ခဲ့သူတဦးဖြစ်တဲ့ကွယ်လွန်သူချက်သမ္မတဟောင်းဘတ်လတ်ဟာဗဲဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သာမကကမ္ဘာနိုင်ငံတွေကြားလွတ်လပ်မှုနဲ့ဒီမိုကရေစီရေးထွန်းကားဖို့ကြိုးစားခဲ့သူတဦးဖြစ်ပြီးတော့1992ခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ရဖို့အမည်စရင်တင်သွင်းခဲ့သူလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ18ရက်နေ့မှာလေပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ချင်းကပ်မှုပုံစံအစ်စ်ပြောင်းဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးဖို့ရှိပါတယ်ရှင်